ဟောင်ကောင်မှာဆန္ဒပြနေကြတဲ့ဒီမိုကရေစီထောက်ခံဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကဒီနေ့မှာရဲယူပုံးတွေတုံးပြီးတော့နေနေခဲ့ပါတယ်။ဟောင်ကောင်မြို့လေကောင်ကကော့ဆွေးဘေးဇီဝဲစင်တာနေရာမှာဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ဒီနေ့ထိတ်တဲတွေ့ပြီးတော့အခုလိုရဲတပ်ဖွဲ့ဘက်ကနေနေခဲ့တာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေဟာအစိုးရအဆောက်အဦတွေဘက်ကိုကြီးတက်ဆန္ဒပြခဲ့တာပြီးတော့ဆန္ဒပြလမ်းတစ်လျှောက်မှာလည်းအနောက်ရောက်ဝတ်စုံနေတဲ့နှာခေါင်းကြီးတွေတက်ထားတဲ့ဆန္ဒပြတဲ့သူတွေကဟောင်ကောင်နဲ့အတူရက်တီပြီးလွတ်လပ်ရေးအတွက်တိုက်ပွဲဝင်ကြဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဒီနေ့စောပိုင်းမှာတော့ပြည်သူ့အစိုးရကိုထောက်ခံတဲ့သူရာပေါင်းများစွာဟာလည်းဟောင်ကောင်ရဲ့ယဉ်ကျေးမှုစင်တာရှေ့မှာဆန္ဒပြခဲ့ကြပါတယ်။ဒီတဲကတချို့တွေကတော့သူတို့ဟာပြုံနိုင်ငံသားတွေဖြစ်တယ်လို့အော်ဟစ်ထွေးတော်ခဲ့ကြပြီးတော့ပြုံနိုင်ငံတီထောင်ခြင်းနဲ့90ပြည့်တည်သချင်းတွေကိုလည်းတီဆူခဲ့ကြတယ်ဆိုပြီးတော့ရိုက်တာသတင်းကဖော်ပြပါတယ်။ဒါမဲ့အင်္ဂါနေ့ကဆိုရင်တော့ပြည်သူ့ပြည်သူ့သမားနိုင်ငံစတင်တီထောင်ခဲ့တာနှစ်ပေါင်း90ပြည့်မှာဖြစ်ပါတယ်။မနေ့စနေနေ့ကတော့ဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုရဲယူပုံးတွေမိသားပိုက်တွေနဲ့လူစုခွဲပြီးတော့နေနှင်းခဲ့ပါသေးတယ်။ဟောင်ကောင်မှာမနေ့စနေနေ့ကတော့ဒီဟောင်ကောင်မှာဒီရွေးကောက်ပွဲကိုလွတ်လပ်စွာကျင်းပနိုင်ဖို့တောင်းဆိုခဲ့ကြတဲ့ထီးလှုပ်ရှားမှု၅နှစ်ပြည့်အခမ်းအနားကိုကျင်းပခဲ့ကြပြီးတော့ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာပါလီမန်ရှေ့မှာစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။